တရုတ်မြန်မာနှစ်နိုင်ငံကြားကုန်သွယ်ရေးတိုးမြင့်လာစေဖို့အတွက်ရည်ရွယ်ပြီး16ကြိမ်မြောက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးပြပွဲကိုတရုတ်နိုင်ငံယူနန်ခရိုင်အရှေ့တောင်ပိုင်းကဒီရှောင်းဒေသမှာအင်္ဂါနေ့ကစတင်ဖွင့်လှစ်လိုက်ပါတယ်။ဒီရှောင်းဟာရွှေလီမြို့အရှေ့မြောက်ဘက်မိုင်300နီးပါးအကွာမှာရှိပါတယ်။ဒီနယ်စပ်ကုန်သွယ်ရေးပြပွဲကိုမြန်မာထိုင်းနဲ့ဗီယက်နမ်နိုင်ငံတွေကကုမ္ပဏီပေါင်း280လောက်ပါဝင်ခင်းကျင်းပြသခဲ့ပါတယ်။ပြကန်းပေါင်း480တန်းမှာတရုတ်နိုင်ငံက326ခန်းမြန်မာက54ခန်းနဲ့တခြားနိုင်ငံတွေကဆိုင်ကန်းပေါင်း100လောက်လာရောက်ခင်းကျင်းပြသကြတာပါ။အယောင်ပြကန်းတွေထဲမှာစားတောက်ကုံအဝတ်ထည်အိမ်သုံးပစ္စည်းဆေးဝါးနဲ့လက်ဝတ်ရနာပြကန်းတွေကိုအဓိကထားပြသပါတယ်။ရှန်တောင်းခရိုင်ဒေဂျိုးဒေသနဲ့မြန်မာကြားနေဆက်ကုံသွေးဟာ2016တုန်းကအမေရိကန်ဒေါ်လာတန်ပေါင်း5000လောက်ရှိခဲ့ပြီးဒါဟာတရုတ်မြန်မာနှစ်နိုင်ငံကုံသွေးမှုစုစုပေါင်းရဲ့40.5%ရာခိုင်နှုန်းရှိနေတာပါ။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအယောင်ပြပွဲတွေကို2000ကစတင်ခဲ့တာဖြစ်ပြီးနှစ်နိုင်ငံနယ်စပ်ဒေသတွေမှာဒေသတစ်ဖက်မှာတစ်နှစ်တစ်လှည့်စီခင်းကျင်းပြသခဲ့ကြတာဖြစ်ပါတယ်။